ညီမနိုင်ငံဖြင့်အခုလာမယ့်အာဇာနည်နေ့မှာစူပူမငင်တက်မှုတွေဖြစ်ဖို့ကြိုးစားနေရတွေကိုကာကွယ်တားဆီးဖို့မြန်မာစစ်အစိုးရကနေမြန်မာပြည်သူတွေကိုသတိပေးလိုက်ပါတယ်ဒီမိုကရေစီရေးဆုတ်ချသူတွေဟာတိုင်းပြည်မတည်မငြိမ်ဖြစ်စေဖို့အဖြတ်အမှောက်လုပ်ကင်တဲ့အဖွဲ့ဆိုတာတွေနဲ့ပူးပေါင်းပြီးစုံစမ်းစားတွေဝေရာတွေနဲ့အုပ်စုဖွဲ့စန္ဒပြမှုတွေလုတ်ဖို့ဆောင်ရွက်နေကြတယ်လို့ဒီကနေ့ထုတ်အစိုးရပိုင်ညမအလင်းသတင်းစာကရေးသားထားပါတယ်။ဘယ်အဖွဲ့တွေဆိုတာကိုတော့မရေးထားပါဘူး။အာဇာနည်နေ့ဟာ 1946年12月29日，由赖赖世公爷领导的“人民democracy”党掌舵，昂山素季耶发行批注，保证昂山阿巴文阿扎尼党掌国务六将代表刊亚的内批发的。 ဒီကတဲ့နှစ်တွေအတွင်းကရန်ကုန်မြို့တော်နဲ့အိန္ဒိယနယ်စပ်အနီးမှာပောက်ကွဲမှုတွေဖြစ်ခဲ့တဲ့အပေါ်မှာအကြမ်းဖက်သမားတွေနဲ့အဖြတ်သမားတွေကကျူးလွန်ခဲ့တယ်လို့စစ်အစိုးရကစွပ်စွဲထားပါတယ်။